ဆင်းရဲသားတွေနဲ့နာမကျန်းသူတွေကိုနှစ်ရှည်လာများပြုစုစောင့်ရှောက်ပေးခဲ့သူငြိမ်းချမ်းရေးနိုဘယ်ဆုရှင် Mother Teresa ကိုပိုဟမ်မင်းကြီး Francis ကစက်တင်ဘာ4ရက်တနင်္ဂနွေနေ့မှာ Roman Catholic ဘာသာဝင်တွေကယဟန္တာလို့ခေါ်တဲ့သူတော်စင်ဖြစ်ကြီးမြောက်ခဲ့ပါတယ်။အခုလို Mother Teresa ကိုသူတော်စင်ဖြစ်ကြီးမြောက်ခဲ့တာနဲ့ပတ်သက်ပြီးဒီသတင်းပတ်ရအမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ
We declare and define Blessed Teresa of Calcutta to be a saint and we enroll her among the saints decreeing that she is to be venerated as such by the whole church in the name of the Father and of the Son and the Holy Spirit
ကတော့ကဘာမှမသိသူရှာတယ်လို့ဆိုရမယ်ကက်လစ်တိလရှင်မေတော်မက်သထရီဆာကိုယဟန္တာအဖြစ်တင်မြှောက်တဲ့အကြောင်းကက်လစ်ခိုင်းချုပ်ဆရာတော်ခန္ဓာမှုကပြီးခဲ့တဲ့သတင်းပတ်စက်တင်ဘာလ4ရက်ဒီနေ့ကရောမဗက်တီကန်သာသနာမြို့တော်ရှိစိန့်ပီတာရှင်မြင်းရှိမှာလူသိမ့်နဲ့ချီတက်ရောက်ခဲ့တဲ့အခမ်းအနားမှာအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်ပိုယဟန်မင်းကြီးဖရန်စစ်ကဒီနှစ်အတွက်သူ့ရဲ့ Holy Year of Mercy ဆိုတဲ့ယူနာထားတညာမှုကိုဦးစားပေးတဲ့သာသနာနှစ်ဖြစ်သတ်မှတ်ခဲ့ရမှာခုလို Mother Teresa ကိုယဟန္တာအဖြစ်ချီးမြှင့်လိုက်ခြင်းဟာအထင်ကြီးဖြစ်ရလို့ဆိုရမှာပါအဲ့ဒီခါနာမှာ Catholic ယဟန်အမတ်တဦးဖြစ်တဲ့ Cardinal Angelo Amado က Mother Teresa ရဲ့ကိုယ်ရေးအကျင့်နဲ့ပတ်သက်လို့စကားပြန်ကတဆင်ပရိသတ်တွေကိုအခုလိုပြောခဲ့ပါတယ်
Blessed Mother Teresa of Calcutta was born Agnes Gonta.
Piatkin Kaunji Piro Mure, Mother Teresa ye, nge emiga, Agnes Goja, Boraju Pipi, Ogula Neset Chauye, Tanguya, Segunne, Skopi Ma, Mwipwa, Geta Pipi, Albania Zadi du Pipari. Tu iwe yablaro tuha, Tadana Bema, Sewin Zada bi, Catholic Tadana, Bounne Wimbo, Sompia Kebari. Session iwe ma tuha, Midazune, Quakwa Gebi, Ireland နိုင်ငံ Dublin မြို့ရှိ Loretta Catholic တိလရှင်ကျောင်းမှာနေခဲ့ပါတယ်။ဒီနောက်အိန္ဒိယနိုင်ငံ Darjeeling ကိုသွားခဲ့ပြီးအဲ့ဒီမှာသူက Teresa ဆိုတဲ့အမည်ကိုခံယူခဲ့ပါတယ်။ကျောင်းဆရာမတူဖြစ်18နှစ်ကြာ Calcutta ရှိ St. Mary's Bengali ဘာသာကျောင်းမှာတာဝန်ထမ်းဆောင်ခဲ့တယ်လို့ Cardinal Amando ကစကားပြန်ကတဆင့်ပြောခဲ့တာဖြစ်ပါတယ်။ Mother Teresa ဟာ1929ခုဇန်နဝါရီလ6ရက်မှာအိန္ဒိယနိုင်ငံကာကတ္တကိုဆိုက်ရောက်ခဲ့ပြီး Saint of the Goddess လို့တင်စားပြောတဲ့လမ်းဘေးမြောင်းနေလူတွေအတွက်သူတော်စင်ရဲ့လို့တင်စားခေါ်ခံရတဲ့အချိန်သူ့ဘဝကိုမြုပ်နှံခဲ့တာဖြစ်ပါတယ်ဒီလိုဖြစ်ဖို့အကြောင်းဖန်လာတဲ့ပတ်သက်လို့ Cardinal Amando ဆက်ပြောခဲ့တာကတော့
Mentre viaggiava in treno da Calcutta da
While traveling by train from Calcutta to Darjeeling she received what she would define as the call within the call an intuition to begin a religious institute that would satisfy the infinite thirst of the
Calcutta ကနေ Darjeeling ကိုမြစ်ထားနဲ့ခီးသွားစဉ်မှာယေရှုခရစ်တော်ကိုစားအတိုင်းမသိတဲ့ကောင်းမှုကုသိုလ်တွေလှုပ်ဆောင်ပေးဖို့ဘုရားသခင်ကသူ့ကိုစိတ်မလာပြီးလုံစောမှုကိုသူခံစားခဲ့ရတာဖြစ်ပါတယ်။ဒါကြောင့်သူကခရိယန်သီလရှင်တွေအလှူဒါနပြုတဲ့သာသနာပြုလုပ်ငန်းကိုမှတည်ခဲ့ပြီးနောက်ပိုင်းမှာခရိယန်တရားဟောဆရာတွေအလှူဒါနပြုတဲ့သာသနာပြုလုပ်ငန်းကိုပါတိုးချဲ့ခဲ့တဲ့အပြင်တမန်အရသားတွေပါဝင်တဲ့အဖွဲ့အစည်းတွေနဲ့ခရိယန်သီလရှင်အသင်းတော်ကြီးကိုလည်းတည်ထောင်ကကုသိုလ်ပြုလုပ်ငန်းတွေကိုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ Cardinal Amando ကကပြင်ကတဆင့်ပြောခဲ့တာဖြစ်ပါတယ်။ခုလိုဆွလို့နေနာခမှုတွေကို Mother Teresa အနေနဲ့ဘဝဆုံးခန်းတိုင်ထိလှူဆောင်ခဲ့ပုံနဲ့ပတ်သက်လို့လေ Cardinal Amando ဆက်ပြောခဲ့တာက
Madre Teresa non si risparmiò alcuna fatica
Mother Teresa was tireless dedicating herself completely to announcing
Mother Teresa
the gospel
ဟာမနာမနီကြိုးပမ်းခဲ့ပြီးကုသိုလ်ပြုလုပ်ငန်းတွေအထောက်အကူပေးရေးလုပ်ငန်းတွေကိုလုပ်ကိုင်ရမှာဘာသာရေးလူမျိုးရေးလူအတန်းစားမခွဲခြားပဲလုပ်ကိုင်ခဲ့တာပါသူရဲ့အခုလိုကုသိုလ်ပြုလုပ်ငန်းတွေလုပ်ကိုင်းစေမှာနေ့စဉ်ကုပြုဆူတောင်းပွဲကိုလည်းဂရုတစိုက်ပြုလုပ်ခဲ့တာဖြစ်ပြီးလူသားတိုင်းပေါ်ထားရှိတဲ့မေတ္တာနဲ့မရှိစင်းရဲသားတွေကိုပြုစုခဲ့ပြီးခရစ်တော်ရဲ့ကျေးဇူးကိုပေးဆခဲ့တာဖြစ်ပါတယ်။ခုလိုသူရဲ့တိတ်ကိုအားချပွေလုပ်ငန်းတွေကိုကက်သလစ်သာသနာအာဏာပိုင်တွေကအတိမတ်ပြုချီးကျူးခဲ့ကြတယ်လို့ 1989ခုနှစ်မှာလေနိုဘယ်ညဏ်ရည်ဆုကိုချီးမြှင့်ခြင်းခံခဲ့ရတာဖြစ်ပါတယ်။သူအနေနဲ့ခွန်အားကတော့ပြင်းမနွမ်းနေလှပြီးမဲ့လို့လေစိတ်ဓာတ်အပြင်ကတော့အမဲကိုခိုင်မာနေသူပါ။မာသထရီဇာဟာအသက်89နှစ်စက်တင်ဘာလ5ရက်နေ့1999ခုကောက်ကတာမှာကွယ်လွန်သွားခဲ့ပါတယ်။သူထားခဲ့တဲ့အငွေးနှစ်ကတော့တကွာလုံးကိုလွှမ်းခြုံစေခဲ့တဲ့အေဂျန့်နဲ့မြစ်တာဂူနာတရားပါပဲလို့ကာဒနယ်အမာဒိုကစကားပြန်ကတစ်ဆင့်ပြောခဲ့တာဖြစ်ပါတယ်။မာသထရီဇာကွယ်လွန်ပြီး16နှစ်ကြာမှာပိုယဟမင်းကြီးဖရန်စစ်ကသူ့ကိုအခုလိုယဟန္တာဖြစ်ချီးမြှောက်ခဲ့တာဖြစ်ပါတယ်။ခုလိုချီးမြှောက်တဲ့ဖြစ်စဉ်ဟာလေအတော်လေးခက်ခဲတယ်လို့ဆိုရမှာပါ။ဝါရှင်တန်ရှိကက်သလစ်တက်သူမှာဘာသာရေးပါမောက္ခလုပ်နေသူချက်Pignol ပြောခဲ့တာကတော
့ It's a long process, a rigorous process.
ဒီလိုသူရစဉ်ဖြစ်ချီးမြှင့်ခံရဖို့ကတိတ်ကိုခက်ခဲကြာရှည်တဲ့ဖြစ်စဉ်မှာသူရစဉ်ဖြစ်ချီးမြှင့်ခံရမဲ့သူရဲ့ဘဝတလျှောက်စွမ်းဆောင်မှုတွေဒါတွေကိုတတ်သိထူပေးမဲ့သူတွေကုသိုလ်ရစေမဲ့လှုပ်ဆောင်ချက်တွေဒါတွေကိုအခြေတင်ဆွေးနွေးလေ့လာကြပြီးနောက်မှထွက်လာတဲ့အဖြေတွေကိုဆက်ဆုံးဖြတ်တာပါဒါပြင်အရေးကြီးဆုံးကမာသာထရီဇာရဲ့တကူတော်ကြောင့်အံ့ဖွယ်ရာဖြစ်စဉ်နှစ်ခုကိုလည်းတက်သေးပြနိုင်ဖို့ဖြစ်ပါတယ
်ခုလိုမာသာထရီဇာကိုယဟန္တာအဖြစ်ချီးမြှောက်ခံရဖို့ကက်သလစ်ဘာသာမှာ miracle လို့ခေါ်တဲ့အံ့ဖွယ်ဖြစ်ရနှစ်ကြိမ်ဖြစ်ခဲ့ပုံနဲ့ပတ်သက်လို့လေ Kansas ပြည်နယ် Diocese of Wichita မြို့ရဲ့ Father Stephen Mantabwa ရှင်းပြခဲ့တာကတော့
ဘာသာတင်ရောက်တဲ့အခါမှာအချက်နှစ်ချက်ကိုကက်သလစ်အနေနဲ့ကလိုအပ်တယ်အထမတစ်ချက်က beatification လို့ခေါ်တယ်အဲ့ဒါသူ့ကိုဒါမုံမြတ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့သူ့မှာပြုတဲ့အဆင့်အဲ့ဒီအဆင့်ကိုရအောင်သူ့ရဲ့ပံ့ပိုးတောင်းခံဆုတောင်းပေးခြင်းအပြင်မလို့အမျိုးကကူရသူ့ဆန်းတဲ့ပျောက်ကင်းမှုတစ်ခုယောဂတစ်ခုနဲ့သူ့ဆန်းတာပျောက်ကင်းတာတစ်ခုပါလားဒါကပြန်လဲဆိုပြီးတော့အဲ့ဒါအဲ့လိုတောင်းခံရတယ်။အဲ့ဒါကတော့ဒီအိန္ဒိယမှာပဲဖြစ်ခဲ့တယ်။2009မှာအဲ့ဒီအမျိုးသမီးရဲ့ဝမ်ထဲမှာရှိတဲ့ကင်ဆာအကျိတ်ကမပြောင်းလဲလို့အကျိတ်ရှိလို့ဆောင်းမေကဒီမှာပြူပြီးဒါပေမဲ့သူကတော့မာသထရီဇာတော့အားကိုးစရာရှိတယ်ဆိုပြီးတော့အဲ့ဒီသူ့ရဲ့ယောဂလုံးဝပျောက်သွားတာ။အဲ့တော့ကော်မရှင်တွေကစစ်စစ်နဲ့မေးမြန်းတယ်လို့အဲ့ဒီဘာနဲ့လဲရှင်းပြလို့မရရှင်းတင်ရလဲရှင်းပြလို့မရအဲ့ဘလူးဘလူးဖြစ်သွားတယ်မသိဘူးကြောက်လို့ကြောက်သွားပြီဆိုတော့အဲ့လိုဖြစ်သွားတာတခုပဲရှိတာမာနထရီဇာပြီးတော့ဖျားကြံနေနေပြီးတော့ဒီကုစားမှုတောင်းခံအဲ့ဒါတခုပဲရှိတယ်အဲ့ဒါကြောင့်မလို့အဲ့ဒါကိုစုံစမ်းမင်းမပြီးလိုက်တဲ့ခါကျတော့ယဟန်မင်းရဲ့အလက်ခံတဲ့မီရီကိုပါဆိုတော့လက်ခံတဲ့ဒါမာနထရီဇာအချင်းနော်အေးတောင်းခံလို့ရတယ်မီရီကိုပါဆိုပြီးတော့လက်ခံတယ်အဲ့ဒါဒုတိယအချိန်ရတဲ့ miracle က2005 of December မှာအဲ့ဒါကဘရာဇီးလ်ကအမျိုးသားတယောက်သူရဲ့ပုံတော်မှာလိုပဲအကျိတ်ကင်းစားချိန်ရှိတယ်အဲ့ဒါကိုမျိုးမျိုးနဲ့နှိရှိလာများသူတို့ကြိုးစားပြီးတော့ဆရာဝန်တွေတွေ့ပြီးတော့ကုပြတာပဲဒါမဲ့ရောတာကပို့ပြီးတော့တောင်းမှဆိုးသွားလာပြီးတော့အဲ့တော့ကြာတာလုံးဝကိုလက်ရွာတဲ့အဖြစ်ကိုရောက်သွားတယ်။အဲ့ဒီချိန်မှာသူတို့ကလည်းမာသထရီဇာကိုနှိရှိလာများကူးပြီးတော့အဲသူတို့အဲထာဝရဖျားခြင်းကြောင့်ကုစားမှုတောင်းခံတာ။အဲ့တော့အဲတညမှာအဲ့ဒီအမျိုးသားကသူတခုခုကုစားခံစားရတဲ့ချိန်လေစိတ်တည်းလည်းပဲဘယင်ကလုံးဝနဲ့ရှင်ပြလာတယ်။နောက်မနေ့ကျတော့အဲဆရာဝန်တွေကသူ့ကိုထားထားစီတဲ့ခါကျတော့ရောမထွက်ဘူး။အဲ့တော့ sense ပြန်စစ်ကြည့်ရောမတွေ့ဘူးအဲ့မဲ့သူတို့အံ့ပေါ်ကြတာပေါ့လေအဲ့တော့တခါအဲ့ဒါနဲ့သူတို့ကဒီ commission ကိုတက်လို့တင်ပြရတဲ့ခါကျ commission လည်းပဲပိတ်မှအရလည်းရှင်းပြလို့မရရှင်းပြရရလည်းရှင်းပြလို့မရအဲ့ဘယ်လိုဘယ်လိုပြောက်တော့မှမသိဘူးဆိုပြီးတော့မာသထရီဇာကိုအားကိုးပြီးတော့သာဝရဖြားခြင်းစီကကုစားမှုရအောင်တောင်းခံရပဲရှိရဲဆိုတဲ့အပေါ်မှာယဟန်မင်းကအဲ့ဒီသူရဲ့ဟိုလေလာတုံးတမှုတွေကိုလက်ခံပြီးတော့အဲ့ဒီမီရကောကိုအပြည့်မှပြူလိုက်တယ်အဲ့ဒီတော့မှပဲမာသထရီဇာကိုကန်နနိုက်ဆိုလို့ရတယ်ရတာကျင်းတင်ပြလို့ရတယ်လို့
မာသထရီဇာရဲ့အခုလိုမြင့်မြတ်လှတဲ့စိတ်ထားနဲ့မရှိစင်းရဲသားတွေဘဝအတွက်စွန့်လွတ်နစ်နာခံမှုဟာ ကဘာ ပေါ်မှာ အမျိုးသမီးတွေတဲ့ ဂုဏ်ယူ အားကျ ဖွေရာ ဖြစ်တဲ့ အကြောင်း တင်ပြရင်း ဒီ သတင်းပတ်ရဲ့ အမျိုးသမီးများ ကန္တာကို ညီကုံ ချုပ်အပ် ပါတယ်ရှင်
You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice